အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့ဘဝဖွဲ့မိုင်းလားဖွဲ့တို့နဲ့ဒီလာထဲမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့သိရလို့ပါဆရာရယ်။ဘယ်နေ့ဘယ်လောက်များဖြစ်နိုင်မလဲ။ဒီအစိုးရငြိမ်းချမ်းရေးကော်မရှင်ကဘယ်သူတွေများဥဆောင်မလဲ။ဆရာဒေါက်တာတင်မျိုးဝင်းလည်းကြားမကြီးမကောင်းဆိုတော့
ဟုတ်ကဲ့ပြသွားဖို့တော့စီစဉ်နေတယ်ခင်ဗျာလူကြီးတွေစီစဉ်နေပါလားဥက္ကဋ္ဌကျွန်တော်မကောင်းဒုက္ခဖြစ်လိမ့်မယ်ထင်တယ်ခင်ဗျာဒီရုံးကလည်းအခုပဒင်းညွန်နဲ့ထိတ်ကြတော့ဒီကရက်ကတော့ကျွန်တော်ကြည့်လို့ရှိတယ်ခင်ဗျာမနေ့ဖြစ်နေတော့ပြောတတ်တယ်ပေါ့
ဒီတစ်ခါသွားရောက်မယ်ဆွေးနွေးမယ်အကြောင်းအရာမှာညီငင်းချင်းရေးကိစ္စအတွက်ကိုအဲ့နှစ်ဖွဲ့တင်မယ်လားဒါမှမဟုတ်လေဟို UWSA ဥဆောင်တဲ့မြောက်ပိုင်းမာမင်းအဖွဲ့အဲ့အဖွဲ့တွေရောပါနိုင်မလားဆရာ
ဟုတ်ကဲ့အဲ့ဒါလည်းမပြောတတ်ဘူးမပန်းရဲခမရဖြစ်ပါတယ်ဒီလိုဖြစ်နေကျွန်တော်တို့ခုနှစ်ဖွဲ့စလုံးနဲ့ပူးပေါင်းပြည်ဘူးပြည်လို့အစိုးရပြောတာဒီပါလိဒါပြလို့လည်းရှိတော့ VPN ခုနှစ်ဖွဲ့ UNSC ခုနှစ်ဖွဲ့အဲ့ဒီအနေနဲ့နှုတ်ဆက်သွားကြတယ်မြောက်ပိုင်းလေးဖွဲ့ဖြစ်လာလေးဖွဲ့အနေနဲ့ခုနှစ်ဖွဲ့ဖြစ်လာတယ်အဲ့တော့ကျွန်တော်တို့အစိုးရအနေနဲ့ကတော့လက်မှတ်ထိုးပြီးတဲ့73ဖွဲ့ကိုအဖွဲ့ချင်းတော်တော်ဘယ်လိုပဲနှစ်ဖွဲ့သုံးဖွဲ့ဖြစ်ဖြစ်လက်မှတ်ထိုးတဲ့ဖွဲ့တူးလာကြအောင်ကျွန်တော်ကပြောချက်သွားမှာပါကျောင်းရောအဲ့လိုပဲပြောလို့ရပါ
တယ်ခု
နှစ်ဖွဲ့စလုံးနဲ့တော့အရှိခွက်နေတော့ပြစ်မှာမဟုတ်ဘူးက
ဒီငင်းငယ်ကိစ္စတွေဆွေးဆွေးနွေးပြီးလို့ရှိရင်ဟိုလာမဲ့ဟို21ရာစုပင်လုံကြီးလာကန်ကျင်းမမဲ့အချိန်နဲ့ပေါ့လေဘလောက်ထိများမျောလင်းနိုင်မလဲဆရာတို့ဘလို့များဘလောက်ထိများပြောနိုင်မလဲဆရာ
ကျွန်တော်တို့ကတော့ဒီငင်းငယ်လုပ်ငန်းတွေကိုအခုကျွန်တော်တို့ကျောင်းပြင်းတရားလောက်ကတော့အားလုံးက NCA နိုင်ငံတိုင်းသွားမယ်ဆိုတော့ဒီလိုအပြည့်တော့လက်ခံထားကြရတယ်ဗျအဲ့တော့ဒါကိုကျွန်တော်တက်နိုင်ဆုံးတော့လက်မှတ်အဖွဲ့ချင်းချိုးနှံအောင်ပြုစားသွားမှာပါပြနိုင်ပြီးတော့ကျွန်တော်တို့အဲ့ဒီအစိုးရအနေနဲ့ကတော့စဒီရတဲ့မှန်နေတဲ့နိုင်ငံရဲ့အဓိကကြရတယ်။လူပဲဖြစ်ဖြစ်ဒီ NCA ဆိုတာလေဟိုတနင်္ဂနွေနေ့တစ်ခါတက်ခတ်မှုရဆဲတဲ့သဘောတူစာချုပ်ပဲလေ။ဒီစာချုပ်ကလည်းအကုန်လုံးတိုင်းရင်းသား27ဖွဲ့ဥဆောင်ပြီးတော့တက်မလို့နဲ့ပြီးခဲ့တဲ့ပြည်ထောင်စုအစိုးရနဲ့ရေးဆွဲခဲ့ကြတာပဲ။အဲ့ဒါလက်မှတ်ထိုးတဲ့အချိန်မှသာသူတို့7ဖွဲ့ပဲထိုးတာလေ။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အနေနဲ့အစိုးရဖြစ်လာပြီးတဲ့နောက်မှာပြီးခဲ့တဲ့အစိုးရပြုလာခဲ့တဲ့လုပ်ငန်းတွေကိုကျွန်တော်ကဆက်လုပ်သွားမှာပဲ။အဲ့ဒီမှာလည်းပတ်သက်ပြီးအများကြီးပါပါ။ဒါကြောင့်ဒီအားလုံးကလည်းဒီ NCA ကိုတိုင်းသားတွေပဲဥဆောင်ပြီးရေးဆွဲခဲ့တဲ့စာချုပ်ဖြစ်တော့ဒီစာချုပ်လမ်းကြောင်းအတိုင်းပဲကျွန်တော်တို့မြန်မာနိုင်ငံညီညွတ်လူငန်းစင်ကဆက်သွားမယ်လို့ NCA ကနေနဲ့လည်းပြောကြပါတယ်။ဒါကြောင့်တချို့ကတိုင်းသားတွေကပြောတယ်ဗျာ NCA ထဲမှာသူတို့မကြိုက်တာတွေပါ냐မကြိုက်တာရှိလေအဲဲဝင်ပြီးတော့ပြည်ပြကြတာပေါ့ဗျာလို့ကျွန်တော်တို့ကဟုတ်လားကျွန်တော်တို့ကမှပဲဖြစ်ကုန်ခြေကဥစ္စာကျွန်တော်တို့လည်းမဆက်ချက်ပါဘူး။ဒါပေမဲ့တော်တော်လေးဝင်ပြီးတော့ဖြစ်ကုန်ခြေကဥစ္စာပြင်ဖို့ကိုတော်တော်တွင်ရောက်တော့ပြင်မှာရောပြုကြကြတယ်။ဒီလိုပါပဲလို့ဥစ္စာတစ်ခုစီကဉာဏ်ပြည့်ပြင်ပြရမှာပဲလို့ဒီကနေ့ကျွန်တော်အဲ့ဒါကြောင့်ဘလို့ဖြစ်ဖြစ်2008ဖွဲ့စည်းပုံကဒီ NCA လမ်းကြောင်းတိုင်းကျွန်တော်ငင်းငိုင်းလုပ်ငန်းချင်းကိုကျွန်တော်တို့လုပ်ကြမှာပါဒါကြောင့်တိုင်းသားတွေအားလုံးလည်းဘလို့ဖြစ်ဖြစ်ကျွန်တော် NCA ကလည်းပြည်သူ့ပြည်ပဖြစ်လာဖြစ်တဲ့အတွက်ကိုအားလုံးပူးပေါင်းပြီးတော့ကျွန်တော်ဆောင်ရွက်သွားဖို့ကျွန်တော်ကဒီလိုနဲ့ဆုံတိုင်းကျွန်တော်လည်းဖိတ်ခေါ်ပါတယ်ကျွန်တော်တို့လည်းရုံကြည်ကြည်နဲ့အတူပြောသွားဖို့အဓိကတာပါပဲကျွန်တော်အားလုံးအဲ့လိုပဲပြောချင်ပါ
အခုလက်တလောပေါ့လေကျွန်တော်တို့ရခိုင်ပြည်ကဒီမောင်တော်မြောက်ပိုင်းရေခင်းကိစ္စတွေကလည်းကဘာအလဲမှာလည်းကိစ္စတော်တော်လေး issue ကြီးဖြစ်နေတယ်ပေါ့လေဒီတိုင်းသားလက်နက်ကင်တွေနဲ့ဒီငင်းငယ်ဖြစ်စဉ်လှုပ်ဆောင်နေတဲ့ကိစ္စကဒီရခိုင်ပြည်ရေခင်းကြောင့်နည်းနည်းတုံ့နှိမ်သွားမယ်လို့ပြောလို့ရမလားဆရာနည်းနည်းနှောင့်နှေးရတယ်လို့များပြောနိုင်မလားဆရာဘယ်လိုပြောနိုင်မလဲဆရာအ
ဲ့ဒါတော့မဆိုင်ဘူးရှင်မကြရခိုင်ရေနဲ့ကျွန်တော်ငင်းငယ်ရေနဲ့တော့မဆိုင်ဘူးကြကျွန်တော်တို့ငင်းငယ်လူငန်းကြီးကတော့တိုက်ပွားနေရပါဘူး
ဆရာဦးအောင်ဆိုရင်ခုလိုပြင်ပြပေးတာကျေးဇူးပါဗျာ
ဟုတ်ကဲ့ကျေးဇူးပါဗျာ